ကျန်တော့ဝင်းမြမှာမန္တလေးတိုင်းမှာကိုဗစ်ကူးစက်မှုတိုးလာချိန်မှာကာကွယ်ရေးတွေကိုဖိဖိစီစီလှုပ်ဆောင်နေပါပြီ။အခုအချိန်ထိစုစုပေါင်းပိုးတွေ့သူ 9,000 ကျော်၊သေဆုံးသူ 90 ကျော်၊ဆေးရုံဆင်းသူ 4,000 ကျော်နဲ့ကုသခံရသူ 2,500 ကျော်လာချိန်မှာအိမ်မာနေရေးဟ ோம் စတေးပညာပေးအပြင်တန်ခတ်တာပါတင်းကျပ်လိုက်ပါပြီ။မန္တလေးတိုင်းဒေသကြီးကျန်းမာရေးပါတွဲကင်ထားတဲ့စစ်တပ်ကတော်ဆရာဟောင်းဝင်းကြီးချုပ်ဒေါက်တာစောမြင့်မောင်ကိုမေးရမှာပိုးစစ်တာကရန်တင်းခွဲထားတာနဲ့ကုသတာအတွက်လည်းပြင်ထားပြီးအားလုံးရဲ့လိုက်နာမှုနဲ့အတူထိန်းချုပ်နိုင်မှာပါလို့ဆိုတာအခုလိုအသရှင်းပြပါတယ်။
ချုံပြီးပြောရရင်တော့ဆရာကြီးစီးရဲ့ထုံးမှုအဖို့ထုတ်တာပေါ့နော်။စီးရဲ့တုံပြောတဲ့ဟာကကျွန်တော်မြစ်တန်ရခိုင်ပြည့်ဖြစ်ဖြစ်နေလိုက်တဲ့ခါကျတော့ကျွန်တော်တို့လူစုလူဝေးလည်းတွေ့နေရတာပဲလေ။တချို့လည်းစီးကန်းလိုက်နာမှုနဲ့လည်းအားနေတယ်။ဈေးတွေမှာလည်းဈေးဝယ်တဲ့ဒီလိုဈေးရောင်းတဲ့ဒီလိုစီးကန်းလိုက်နာမှုနဲ့လည်းတွေ့အဖို့တင်ပြဖို့ဒုံမဲ့ပေါ့တင်ပြဖို့ဆိုတာပြည်စီစီရုပ်ဖို့ပေါ့နော်လူတွေကိုပညာပေးတာပြန်အပြင်အကယ်၍စီကံမလိုက်နိုင်ရင်ကံပြန်တက်ဖို့ဆိုပြီးတော့ပြည့်ကျက်ချပြီးဒီဟာကိုလုပ်တာပေါ့အဲတော့ဖြစ်ပွားမှုနှုန်းကိုကြည့်လိုက်တော့မန္တလေးခရိုင်ခုနှစ်မြို့နယ်ပေါ့မန္တလေးမြို့ပါပဲဗျာနော်ယောဂဖြစ်ပွားမှုနှုန်းကအများဆုံးပေါ့လူတွေထူထပ်မှုများတယ်အဲမိုက်ဂရန့်ဝါကာစီရှိသေးအဲ့တော့အနည်းခံအတွက်မှာပြည့်ထုံမြစ်တရခိုင်ကျက်ကိုပြည်စီလုပ်မယ်လို့လည်းဆုံးဖြတ်တယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုအနေထားကဒီဘလို့စိုးရင်ရတဲ့အနေထားမျိုးရှိနေလဲဆရာကြီ
းဘလို့လေးဆက်နေအချိုးကြပြီးတော့မန္တလေးခိုင်အတွက်မှာ 5% ပါတောင်းဆို 5% လောက်ကစပွားမှုလို့ရှိတာပေါ့နော်အပါတောင်းစင်ဆိုတာမများဘူးလို့လည်းပြောလို့ရပါတယ်။အမှန်နဲ့ဒါလည်းများမယ်ဆိုလို့ရှိရင်များတယ်ပြောလို့ရတာပေါ့။အဲ့ဒီတော့ကဘာလဲဆိုတော့ဒီဆိုင်ဖို့လုံနေပြီပေါ့။အဲ့တော့ case fatality rate ကတင်းနှုန်းကတော့1ပါတောင်းစင်နဲ့ရှိတာပါ။ဒါပေမဲ့မျိုးအတွက်မှာကူးစက်မှုရှိနေတယ်ဆိုတော့ဘာလဲဆိုလို့ရှိရင်ပြည်ကြီးမှာအနမ်းတောက်လို့ဆိုပြီးလာလာပြတဲ့တော့တကယ်ကြီးများလာတော့ကျွန်တော်တို့လူလူအတွက်မှာကူးစက်မှုရှိနေတယ်လို့ပြောနိုင်တာပေါ့နော်။ကျွန်တော်တို့အဲ့ဒါကိုစိုးရိမ်တာပါ။အဲ့တော့ဒီအတွက်ကြောင့်မို့ဒီရဲ့ထုံးကိုအမေခင်ခုနှစ်မြို့နယ်ကိုဖွဲ့ပြီးဖွဲ့ပြီးရပ်ဖက်လူဖွဲ့စည်းတဲ့တာဝန်ရှိပုဂ္ဂိုလ်တွေနဲ့ဖွဲ့ပြီးတော့ပါလာလာတာကိုစစ်တမ်းတဲ့အတိုင်းကျောင်းဆိုပြီးတော့ဆောင်ရွက်ကြတော့9ရက်ကနေ30ရက်ပြည့်ပြီးတော့ပြီးတော့ထွက်တဲ့ဆိုလို့လက်မှတ်တွေနဲ့ထွက်တာဒီဖွဲ့ရှင်တမတ်ပြတော့ဒီပေးစပေးရမယ်။ဆောင်ရွက်လုပ်ငန်းတွေကိုလည်းလုံးဝမဆောင်တာလုပ်ရမယ်လုပ်ငန်းတွေဆိုလို့ရှိရင်ထောက်ခံချက်တွေနဲ့သွားဖို့တန်းလိုက်တယ်များဒီနေ့မှနေပါဆိုပြီးတော့မြစ်တရခံပြီးတော့ပြောရတာ
ဟုတ်ကဲ့ဆရာကြီးဒီနေ့မှဆရာတို့ဘက်ကကြိုတင်ပြီးတော့ပြင်ဆင်ထားမှုတွေရော
quarantine center 15ခုလောက်ရှိတယ်ကျွန်တော်တို့ရှိတယ်။ non-facility quarantine ပေါ့ဟိုတွေ့တဲ့လူတွေနဲ့တွေ့တဲ့ contact တွေကိုကျွန်တော်တို့4,000လောက်နေထားနိုင် center တွေလုပ်ထားတာပေါ့ကျောင်းတွေပါတယ်ဟောက်တက်ကတူတွေပါတယ်အုံကြီးကျောင်းတွေပါတယ်ကျွန်တော်တို့ဒီလူက73ခုလောက်ကိုပြင်ထားတာရှိတယ်လူကအကျိုးအတွက်1000ပတ်တက်ရင်3,000လောက်လုပ်ထားလိုက်ကျနော်တို့ကလည်းကျွန်တော်ထပ်တိုးနေရတာပေါ့လေအလိုလဲဆိုတော့ကိုနေပြည်တော်ဘက်ကလည်းကိုကူးဆက်တို့ကူးဆက်ရောကနေနေမျိုးလာပြီးတော့1-1ပြင်နေကြတယ်အဲကျွန်တော်တို့ခုအခွင့်ဆန်းတက်နေလဲဆိုတော့လည်းကျွန်တော်တို့က SKB ကိုဆန်းတဲ့ကိုကျွန်တော်မန်မီရာတွေအလကုန်လုံးလုပ်ပေးနေကြတယ်။အကြ Nosmia Center ကိုအနမ်းမြားတဲ့သူတွေပြောတာလည်းထောင်အစ်စ်တွေကိုအဲ့လုပ်ပေးပြီးတော့အနမ်းမြားတဲ့သူတွေထားလာရှိတာပေါ့အနမ်းမြားဘူးဆိုတော့တို့ကအသက်ရှင်နေကြအောင်တိတ်မပြီးတဲ့အတွက်တို့ဒီတိုင်းစောင့်ကြည့်ပြီးတော့ဒီထားလို့ရတာပေါ့နော်အဲ့ဒါမဲ့တကယ်အေးကြီးရဲ့အေးကြီးစီပါလေကြတော့အနေဆေးရုံကြီးနဲ့ပြည်တော်ရိုးရဲ့ EOI စင်တာမှာဒီ300ကျော်လောက်ဆန်တာကိုအဲ့မှာအိုက်တမန်ယူနစ်တို့ ICU တို့လောက်ထားတာပေါ့။နောက်ကျွန်တော်တို့ကအဆီဂျင်ပလန်လေးအဲ့ဒီမှာတက်ထားတာ။ဒေါ်တာတော့အကုန်လုံးပြေးပြီးကြပါ ။ဒီလိုနှစ်ပတ်လောက်ကျွန်တော်တို့ပြင်မထွက်ရင်ပြည့်စုံပြသွားနိုင်တယ်ပေါ့နော်။နောက်ခုရတိရတော့ဘာပြောပြောတော့နှစ်ရက်တော့ရှိသွားပြီပေါ့
။ဟုတ်ကဲ့ဆရာကြီးအဲ့တော့လက်ရှိနှစ်ရက်အတွင်းပေါ့ထိရောက်တဲ့အနေအထားဘယ်လိုသုံးသပ်မိလဲဆရာကြီး
ကျွန်တော်တို့အခုကြည့်နေတာပါဟိုကနေကင်းမိုင်းလို့ပါလို့ဆိုလို့ရှိရင်ဒီကတော့ crowded ဖြစ်တဲ့ area တွေဆိုပါစို့ကျုံးမေးလို့ပါလို့ဆိုလို့ရှိရင်ဒီလူတွေကိုမဖြစ်တော့တာပေါ့ဗျာအခုကျတော့မလို့အဖက်နဲ့လည်းအပြင်သိမထွက်ပါဘူးနော်ကျွန်တော်တို့ကမန်းလေးမျိုးကိုကဲတင်နေတာမန်းလေးသားတွေပဲဆိုပြီးတော့ပေါ့နော် slogan လေးနဲ့ဒီကန်လိုက်နေကြတယ်တော်တော်များများလူပေါင်းဆောင်ရွက်ကြပါတယ်အရေးကြီးကထုတ်ကြတာကသဘောကထုတ်ကြတဲ့လမ်းညွှန်ချက်တွေနဲ့ဒီကဆိုင်ရဖို့ပေါ့မတ်စီတက်လာတော့များလာပါပြီ။မန်လေးအားသာချက်တခုကကျွန်တော်တို့မှာ mask ဖန်ကိုမရှိတော့ကုသမှုနှုန်းကရန်ကုန်တော့မှများတာပါ။ကျွန်တော်ထင်ပါတယ်ဆယ်ရက်လောက်နေပြီဆိုပြီးကျွန်တော်တို့ရဲ့ကုသမှုနှုန်းကျသွားတယ်ဆိုဒီလိုငါအောင်မြင်တယ်လို့ပြောလို့ရတာပေါ့။ကျွန်တော်တွေကတော့တဖြည်းဖြည်းချင်းတက်နေကုန်ပါ။
ဟုတ်ကဲ့ဆရာကြီး။ဒီနောက်ထပ်ရောစိုးရင်ရတဲ့အနေထားအားနည်းချက်မျိုးရင်ဆိုင်နေရသေးလားဆရာ
။ပေါ်ပြောရလို့ရှိရင်ကျွန်တော်တို့ကားတွေကမန္တလေးမှာကုန်ကားတွေကိုရှေ့ရတယ်ဗျ။အဲ့တော့အားနည်းချက်ကပါလဲလို့ဆိုတော့ကျွန်တော်တို့စစ်ပေးတဲ့လက်မှတ်တွေကိုအတုလုပ်လာကြတာပဲဗျ။အခုကားပေါင်းကိုကျွန်တော်တို့ကဘယ်လောက်စစ်ပြီးပြီလို့ဆိုရင်ပြင်စီပေါင်း9000စစ်ပြီးပြီလားအဲ့ဒီကနေတွေ့တာကိုပို့တွေ့နေတာ355ဦးရှိ အနည်းတမီးကားအခြေအတွက်ကိုကျွန်တော်တို့ထောင်ချီလို့ရတယ်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမနေ့ကမှကိုဗစ်ကိုအမြန်ဆုံးထိန်းချုပ်နိုင်ပါစေလို့လည်းဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဝေမင်ပါ